Welcome to the Voice of America in Burmese.
Meghla Bakmya, VOA American Day Natal Sakoo Kune, Novembala Satoye, Udawini Menepet Season Rego, American Pidon Su Washington DC Murogani, Line to Mida Thousand Leze, this is to call it Daya Pan Yu Nasin Nandalo, VOA Facebook Samina, VOA Burmese News Gaba Daya Tolin Pinewa. ကျွန်တော်ရဲမထော်မှာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတက်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမသိန်းကြီးထိုက်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်လွှတ်တော်ကြားနာမှုတွေကိုစဖို့ရှိနေချိန်မှာပဲသမ္မတကိုကာကွယ်ဖို့အတွက် Republican တွေပြင်ဆင်နေကြပါတယ်ဖန်စီထားသူတွေအပြန်အလှန်လွှတ်ပေးဖို့အေအေးရဲ့ကန့်လန့်ချက်ကိုတက်မတော်ဘက်ကပိတ်ချလိုက်တာကြောင့်ဖန်စီခံရသူတွေပြန်လွတ်ရေးကမရေမရာရှိနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်တဲ့တွင်ပြီးနားဆင်ရမယ့်သတင်းလာတစ်ခုမှာတော့ရန်ကုန်မြို့ဝန်ကျင်မှာအင်္ဂါနေ့ကလှုပ်ခဲတဲ့ငလျင်ကြောင်းအခုလိုကြားကြရမှာဖြစ်ပါတယ
်အခုလှုပ်တဲ့ငလျင်ကလည်းဒီညလှုပ်တဲ့ငလျင်ကလည်းတက်ကြီးရဲ့နောက်တောင်ပဲသတုံးမှန်ခန့်กว่าဆိုတော့အဲ့ဒီနေရာမှာ
အင်ဂါဒီကလုပ်ခဲ့တဲ့ငလျင်ပေါ် Engineering Geology Engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့သုံးသပ်ချက်ပါအပြည့်စုံကိုသတင်းနဲ့အပြီးမှာနားဆင်ရမှာပါဒီသတင်းနဲ့အတူမြန်မာနိုင်ငံနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံက ICJ တရားရုံးမှာအမှုစွဲတင်လိုက်တဲ့အတွက်ရှေ့ဆက်အလားအလာပေါ်ထင်မြင်သုံးသပ်ချက်ဂါဇာဒေသက Islamic Jihad အဖွဲ့က Israel နိုင်ငံအတွင်း Rocket ဒုံးကျည်တွေပြစ်လွတ်ပြီးလက်စားချေနေတဲ့ကိစ္စစတဲ့သတင်းလာတဲ့အပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ကြပါမယ်အခုတော့ဗရိုနီမနက်ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိန်းကြီးထိုင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးစုံစမ်းမှုအဖြစ်အများပြည်သူရှေ့မှောက်လွှတ်တော်ကြားနာမှုတွေကိုဗုဒ္ဓဟူးနေ့စတင်ဖို့ရှိနေချိန်မှာပဲသမ္မတကိုထောက်ခံကြတဲ့ Republican တွေကတော့သူ့ကိုကာကွယ်ဖို့တက်တက်ကြွကြွပြင်ဆင်နေကြပါတယ်အမေရိကန်နိုင်ငံသားဝင်ကြီးဌာနဝန်ထမ်းနှုတ်ဖြစ်တဲ့လက်ရှိယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံထေလာနဲ့ယူကရိန်းနဲ့ဆက်ဆံရေးကိုကြီးကြပ်ရသူဂျော့ရှ်ကန်တို့ကိုနိုင်ရီနဲ့ချီကျမ်းနာမှာဖြစ်ပြီးသမ္မတထရန့်အစိုးရအဖွဲ့တာဝန်ရှိသူတွေကလည်းဒီအတွက်ပြင်ဆင်နေကြပါတယ်။ယူကရိန်းရှေ့ဘက်ကရုရှားလှူလာတဲ့ခွဲထွက်ရေးသမားတွေကိုချေမှုန်းတဲ့နေရာမှာယူကရိန်းဘက်ကကူညီဖို့လိုလားနေတဲ့ဒေါ်လာ390တန်စီးရီအထောက်ပံ့ကိုအမေရိကန်ဘက်ကမပေးခင်မှာယူကရိန်းအနေနဲ့2020အမေရိကန်သမ္မတရွေးကောက်ပွဲမှာထရန့်ရဲ့အဓိကပြိုင်ဘက်တဦးဖြစ်လာမယ်ဒုတိယသမ္မတဟောင်းဂျိုးဘိုက်ဒန်ကိုစုံစမ်းစစ်ဆေးရေးလုပ်ဖို့ယူကရိန်းသမ္မတဘိုလိုဒီမာဇယ်လင်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တယ်လို့ဒီပုဂ္ဂိုလ်နှစ်ဦးစလုံးကပြောဆိုထားတာပါဒါပေမဲ့လည်း Republican Party အဖွဲ့ဝင်တွေကြားတင်းနှင်းလာနေညနဲ့အင်ကာနေ့မှာဖြန့်ဝေထားတဲ့စာထဲမှာတော့လွှတ်တော်ရှေ့မှောက်ကျမ်းနာခံမဲ့ပုဂ္ဂိုလ်နှစ်ဦးကိုရက်ကြလက်ကြမေးခွန်းတွေမေးဖို့ Republican တွေပြင်ဆင်နေကြပါတယ်။သမ္မတ Trump ကယူကရိန်းနဲ့ညှိနှိုင်းနေတဲ့ရည်ရွယ်ချက်ကိုနားလည်ရလားဆိုတာကိုမေးမြန်းဖို့ရှိတယ်လို့ပဲယူကရိန်းမှာအကြမ်းလိုက်စားမှုအပေါ်သမ္မတ Trump ကတန်တရားရှိနေတာကြောင့်ပေးမယ်အကူအညီဆိုင်ငံတာဟာအပြည့်အဝကြောင်းကျိုးစီလျော်တယ်ဆိုပြီးခုခံဖို့လည်းစီစဉ်ထားကြပါတယ်
။ဂါဇာကမ်းမြောင်ဒေသမှာအင်ကာနေကအစ္စလာမစ်ဂျီဟတ်ပါလက်စတိုင်းစစ်တွေးကြောအဖွဲ့တပ်မှုအင်ကိုအစ္စရေးစစ်တပ်ပြစ်ခတ်မှုကြောင့်တပ်မှုတေဆုံးသွားခဲ့တဲ့နောက်မှာအပြန်အလှန်ပြစ်ခတ်မှုတွေပြင်းထန်လာခဲ့ပြီးနောက်ထပ်6ဦးပါတေဆုံးခဲ့ရပါတယ်။အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေနောက်ပိုင်းပါလက်စတိုင်းဘက်ကဒုံးကျည်အလုံးပေါင်း200လောက်အစ္စရေးဘက်ကိုပြန်လည်ပစ်ခတ်ခဲ့တာပါနှစ်ဖက်ပစ်ခတ်မှုတွေကြောင့်ပါလက်စတိုင်းလူပတ်မှာတေဆုံးသူစုစုပေါင်း10ဦးရှိနေပြီး40ကျော်ဒဏ်ရာရတယ်လို့ဂါဇာကျမ်းမာရေးဝန်ကြီးဌာနကပြောပါတယ်အခုလိုလေကြောင်းတိုက်ခိုက်မှုဟာ Islamic Jihad တွေရဲ့အစ္စရေးကို Rocket Launcher နဲ့ပစ်ခတ်နေတဲ့အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းအစ္စရေးကပြောပါတယ်အစ္စရေးဘက်ကိုပစ်ခတ်ခဲ့တဲ့ဒုံးကျည်တွေကြောင့်ဒဏ်ရာရသူအများအပြားရှိပြီးအဆောက်အဦတချို့လည်းထိမှန်ခဲ့ပါတယ်ဒါ့အပြင် Sidra မြို့ကစစ်ရင်တုံးနဲ့ဒုံးကျည်ထိမှန်မိလောင်ပါတယ်အစ္စရေးဆေးဝန်တန်းတွေကတော့သူတို့ဘက်ကဒဏ်ရာရသူ46ကိုဆေးကုသပေးနေကြအောင်ပြောပါတယ် Islamic Jihad တပ်ဖွဲ့ကတော့ Israel ရဲ့သူတို့အရာရှိတူဖြစ်တဲ့ Akram Ajori ကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းနဲ့ Damascus ကသူ့ရဲ့နေအိမ်ကိုပစ်ခတ်မှုမှာသူနဲ့သူ့ရဲ့သားနဲ့တခြားတယောက်တေဆုံးခဲ့တယ်လို့အတည်ပြုပါတယ်
မေရိကန်ပြည်ထောင်စုတွင်အထောက်ထားမဲ့ရွှေပြောင်းလူငယ်တွေဌာနေပြန်ပို့ခံရမယ့်အရေးရှောင်ရှားဖို့အတွက်အရင်သမရဟောင်းဘရက်ကိုဘာမှလက်ထက်ကနေထိုင်ခွင့်ပြုထားသူတွေတဲကတချို့ဟာဆိုရင်တဘာရင်ဝါရင်ရာဇဝတ်သားတွေဖြစ်နေပြီလို့သမရဒေါ်နယ်ထရန့်ကအင်ကာနီမှာပြောပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့သူတွေကိုအကာအကွယ်ပေးထားတဲ့သမရအိုဘားမားရဲ့ဓာကာအစီအစဉ်ရဲ့တရားဥပဒေနဲ့ညီညွတ်မှုအပေါ်တရားရုံးချုပ်မှာကြားနာဖို့နိုင်ပိုင်းအလိုမှာပဲသမရထရန့်ကရွှေပြောင်းအခြေချသူတွေအပေါ်ထိုးနှက်ဝေဖန်ပြောဆိုတာပါတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအပေါ်ပြင်းထန်တဲ့ထိုးနှက်မှုတွေနဲ့ဒေါ်နယ်ထရန့်က2016သမရရွေးကောက်ပွဲကိုနိုင်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုမိဘတွေနဲ့အတူကလေးဘဝမှာရောက်ရှိခဲ့ကြသူ8သိန်းကျော်ကို2011ခုနှစ်မူဝါဒအရနိုင်ငံတွင်းမှာဆက်လက်နေထိုင်ခွင့်ပြုထားတာပါအမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်အဆုံးသတ်ရေးသမရထရန့်ရဲ့ဆုံးဖြတ်ချက်ကိုအယူခံတရားရုံး၃ခုကလည်းပေးချထားပြီးဖြစ်ပါတယ်။ဒီဓာတ်ကအစီအစဉ်နဲ့ဆက်လက်နေထိုင်နေတဲ့ရွှေပြောင်းအခြေချသူ9သိန်းလောက်ရှိနေသေးပါ။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပြုမှန်ရေးအရင်ကကြိုးပမ်းမှုတွေကလည်းမအောင်မြင်ခဲ့ပါဘူးရှင်။
ဘိုလီးဗီးယားသမရဟောင်းအီဗိုမော်ရယ်လက်ဟာနိုင်ငံရေးခေါလုံခွင့်ရထားတဲ့မက္ဆီကိုနိုင်ငံကိုအင်ကာနီမှာဆက်ရောက်သွားပါတယ်။ဘိုလီးဗီးယားနိုင်ငံလာပတ်စ်မြို့ကနေမက္ဆီကို4-4နဲ့တနင်္လာနေ့ညကထွက်ခွာလာခဲ့တဲ့သမရဟောင်းမော်ရယ်လက်ရဲ့ဓာတ်ပုံကိုမက္ဆီကိုနိုင်ငံချိုင်းဝန်ကြီးမာဆဲလိုအာဘရက်ကတွစ်တာလူမှုကွန်ရက်မှာတင်ထားပြီးဂုံသိက္ခာအဖြစ်နဲ့ဘေးကင်းလုံခြုံမှုရှိပါတယ်လို့ရေးသားထားပါတယ်။သမရရန်လူကနေတနင်္လာနေ့မှာရုတ်တရက်ထုတ်ထွက်ခဲ့သူမော်ရယ်လက်စ်ဟာနိုင်ပိုင်းအတွက်မှာပဲမက္ဆီကိုမှာနိုင်ငံရေးခေါလုံခွင့်တောင်းခံခဲ့တာပါပြီးခဲ့တဲ့လကဘိုလီးဗီးယားသမရရွေးကောက်ပွဲမှာအဓိကပြိုင်ဘက်ဖြစ်တဲ့သမရဟောင်းကာလို့စ်မီဆန်နဲ့လာမယ့်ဒီဇင်ဘာလထဲမှာနောက်တစ်ကြော့ပြန်ပြီးရှင်ပြန်ရမယ်လို့ရွေးကောက်ပွဲရလဒ်တချို့ကခန့်မှန်းခဲ့ကြပေမဲ့မော်ရယ်လက်စ်အနိုင်ရချောင်းချိန်ညာခဲ့တဲ့ရွေးကောက်ပွဲရလဒ်တွေပေါ်မှာအငင်းပွားမှုတွေနဲ့ပတ်သက်ပြီးလူလူဆန္ဒပြမှုတွေပေါ်ပေါက်လာပြီးတဲ့နောက်မှာသမရမော်ရယ်လက်စ်ရာထူးကနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်တနင်္လာနေ့နှောင်းပိုင်းမှာတော့သမရဟောင်းကသူ့ကိုကာကွယ်ပေးဖို့အတွက်လမ်းဖွင့်ကမ်းလှမ်းတဲ့မက္ကဆီကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်လက်နက်ကင်တပ် AA အဖွဲ့နဲ့ဆက်ဆက်မှုတန်တရားနဲ့အစိုးရဘက်ကဖမ်းထားသူတွေကိုလွှတ်ပေးရင်AA လက်နက်ကင်အဖွဲ့ကဖမ်းထားတဲ့သူတချို့ကိုလွှတ်ပေးမယ်ဆိုတဲ့ကံလန်းချက်ကိုအစိုးရဘက်ကလက်မခံပေးချလိုက်တာကြောင့်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးမရေရာသေးပါဘူး။လက်ရှိမှာရခိုင်လက်နက်ကင်တပ် AA ကဖမ်းထားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်ဝန်ထမ်း18ဦးရှိတယ်လို့ထုတ်ပြန်ထားပါတယ်။ဖမ်းထားသူအချင်းချင်းအလဲလဲလှုပ်ပြန်လွှတ်ပေးရေး AA ဘက်ကကံလန်းထားတဲ့အထက်မှာချင်းပြည်နယ်အမျိုးသားလွှတ်တော်အမှဥဝေတင်တော့မတွေ့ပါဘူးတမရော်ဘက်ကတော့ AA ဘက်ကသုံးနှုံးနဲ့စစ်တုံပန်းဆိုတဲ့အသုံးနှုံးကိုပေးချပါတယ် AA ဘက်ကအခုဖမ်းထားသူတွေကတိုက်ပွဲမှာတိုက်ရင်ဖမ်းခံရသူလက်နက်ချထားသူတွေမဟုတ်ဘဲခီးသွားရင်ဖမ်းခံရသူတွေဖြစ်တယ်လို့စစ်တပ်ကတုံ့ပြန်ပါတယ်တမရော်သတင်းမှန်ထုတ်ပြန်ရေးကော်မတီကပုံမှုချုပ်စော်မင်းထွန်းကတော့နိုင်ငံတွေအနေနဲ့နိုင်ငံတွေရဲ့စစ်တပ်တွေအနေနဲ့အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်ညှိနှိုင်းတာမရှိသလိုလုပ်เสียရလဲအကြောင်းမရှိဘူးလို့တုံ့ပြန်ထားပါတယ
်။ဟောင်ကောင်ချင်းကထင်ရှားတဲ့တက္ကသိုလ်တစ်ခုမှာဆန္ဒပြသူတွေနဲ့အဓိကယုံနှိမ်နှင်းရေးရဲတွေကြားအင်္ဂါနေ့ညပိုင်းအထိထိတ်တိုက်ပဋိပက္ခတွေဖြစ်ခဲ့ပါတယ်။ငါးလတဲကိုရောက်လာပြီးဖြစ်တဲ့ဟောင်ကောင်ဆန္ဒပြပွဲတွေကအကြမ်းတမ်းဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်။ဟောင်ကောင်တရုတ်တက္ကသိုလ်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမြေယိုဘုံတွေရဘာကြီးစံတွေနဲ့ပစ်ခတ်ခဲ့တယ်လို့ကျောင်းသားတွေကလည်းအုတ်ခဲတွေဒက်စီပလင်းတွေကိုမိရှုပ်ပြီးပြန်လဲတုံ့ပြန်ပစ်ပေါက်ခဲ့ကြပါတယ်။နောက်ဆုံးမှာတော့မိသက်ကားတွေကိုတုံးလာတဲ့ရဲတွေကပြန်ပြီးမဆုတ်ခင်အထိနှစ်ဖက်ထိတ်တိုက်ကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။ဟောင်ကောင်ကျွန်းကဆန္ဒပြပွဲတွေကစနေနဲ့တနင်္ဂနွေနေ့တွေမှာအများဆုံးပြုလုပ်တတ်ပါတယ်။ဒါပေမဲ့တနင်္လာနေ့တုန်းကဆန္ဒပြသူတွေကလမ်းတွေ ယထာလန်းတွေပေါ်မှာတားဆီးပိတ်ပင်တာတွေလုပ်ခဲ့ပြီးတဲ့နောက်မငြိမ်မသက်ဖြစ်ခဲ့မှုကအင်ကာနေအထိဆက်သွားခဲ့တာလည်းဖြစ်ပါတယ်။အင်ကာနေလူအသွားလာရှုပ်ထွေးချိန်မှာဗယံပရာဖြစ်အောင်လုပ်ကြတဲ့ဆန္ဒပြသူတွေဟာအမတန်တကူကောင်းဆန်တယ်လို့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလင်ကပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံအနောက်တောင်ပိုင်းကမူလာဒန်းချောင်းတစ်ခုတည်းကိုအမျိုးသားတအူကျူးကျော်ဝင်ရောက်ပြီးလူတွေကိုအက်ဆစ်ဓာတ်ပါဓာတုရည်နဲ့ပက်ဖြန်းခဲ့တာကြောင့်ကလင်းငယ်အများစုပါတဲ့လူ90ကျော်ဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာအာဏာပိုင်တို့ကအင်ကာနီမှာပြောပါတယ်။မျိုးရိုးနာမည်ကောင်းဆိုတဲ့အသက်23နှစ်အရွယ်အမျိုးသားကမူလာဒန်းချောင်းခြံစည်းရိုးကိုကျော်တက်ခဲ့ပြီးတဲ့နောက်ဆိုဒီယမ်ဟိုက်ဒရောက်ဆိုင်နဲ့လူတွေကိုပက်ဖြန်းခဲ့တာလို့ယူနန်ပြည်နယ်ကေယွန်မြို့ကအာဏာပိုင်တွေကပြောပါတယ်။တနင်္လာနေ့ညနေ 3:00 ခွဲကျော်မှာတိုက်ခတ်ခံရတာလို့လဲအနာပိုင်တို့ကတရုတ်ဝေဘိုဆာမျက်နှာမှာပြောဆိုထားပါတယ်။ကလင်းငယ်51ယောက်နဲ့ဆရာ3ယောက်တို့ကိုဆေးရုံတင်ကုသထားရပြီးဒီထဲက2ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လဲအနာပိုင်တို့ကပြောပါတယ်
။တရုတ်နိုင်ငံရဲ့ဒီနေ့ Singles Day ရောင်းချမှုမှာonline ပေါ်ကနေလက်လီရောင်းချတဲ့အလီဘာဘာလုပ်ငန်းကြီးကအယောင်းဆန်ချိန်တင်လိုက်ပါတယ်။တရုတ်နိုင်ငံရဲ့ November 7ရက်နေ့ကျောက်တဲ့ Single Stay တကိုးရေတကားရသမားများနေ့မှာအလီဘာဘာလုပ်ငန်းကြီးကနေဒေါ်လာ 38.4 ဘီလီယံပိုးရောင်းချခဲ့ရပြီးဒီပမာဏဟာပြည့်ရက်နဲ့ American ပြည်တော်စုကကျေးဇူးတော်နဲ့အပြီးလုပ်တဲ့ Black Friday မှာရောင်းချမှုပမာဏရဲ့6ဆကျော်ရှိနေပါတယ်။တရုတ်နိုင်ငံမှာ November 7ရက်နေ့ကျောက်တဲ့ဒီတကိုးရေတကားရသမားတွေရဲ့နေ့မှာသူတို့ကိုသူတို့ဂုဏ်ပြုတဲ့အနေနဲ့အကြီးအကျယ်ဈေးဝယ်တဲ့နေ့လည်းဖြစ်ပါတယ်။ Alibaba မှတ်တမ်းတွေရတော့ L'Oreal နဲ့ Nestle တို့လိုကုန်အမှတ်တံဆိပ်တွေအကြီးအကျယ်ရောင်းရတဲ့ထဲပါပါတယ်။ 1 ဘီလီယံယွမ်ပိုးရောင်းရတဲ့ကုန်ပစ္စည်းတံဆိပ်15ခုထဲမှာ Huawei နဲ့ Apple တို့လိုဖုန်းထုတ်လုပ်သူတွေလည်းပါပါတယ်။
Direct from Washington, the voice of America, VOA. ဘောရုံးနေမနဲ့ထိတ်တန့်ရောက်ဒေတာတွင်းနဲ့မြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကြီးထိုင်းတဲ့ဒေါက်ကင်မြူတက်တို့ပြောပြခဲ့ပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်။ပထမဆုံးမြန်မာနိုင်ငံကငလျင်သတင်းကိုနားဆင်ရမှာပါ။နိုဘလာ12ရဲ့အင်ကာနေညာကတိုက်ကြီးမြို့အနောက်တောင်ဘက်13မိုင်ကွာမြေရောက်အနက်6မိုင်ကျော်လောက်မှာဗဟိုပြုပြီးပြည်အားဒေသမှတရှိတဲ့ငလျင်တစ်ခုလှုပ်ခတ်သွားတာကိုရန်ကုန်တမြို့လုံးနဲ့ပတ်ဝန်းကျင်ကခန်းစားသိရှိခဲ့ကြရပါတယ်။လက်ရှိမှာထိခိုက်ဒေဆုံးမှုရှိမရှိမသိရသေးပေမဲ့ရဲရိုင်းစိမ်းဆောင်းသွားတဲ့အဆောက်အဦတွေရှိနေကြောင်းလူမှုမီဒီယာတွေမှာတွေ့နေရပါတယ်။ဒီငလျင်လှုပ်ခတ်မှုနဲ့ငလျင်ကြောင်းရန်ကုန်နဲ့အဆောက်အဦတွေနဲ့ပတ်သက်ပြီးအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကိုတော်ခင်မြို့တက်ကဆက်သွယ်မြင့်မြတ်တဲ့အခါအခုလိုစပြောပါရခင
်ဗျာ။ရန်ကုန်တမျိုးလုံးကြီးပါ၊မြို့နယ်တွေအားလုံးကြီးပါ။ဟိုငွေနေလောက်တာကိုသိရှိခံစားရတဲ့သဘောရှိတယ်။တန်လင်းဘက်တို့ဘာလို့လောက်ထိအကုန်သိကြတာဟို။အကြီးရဘူချင်းဖြစ်ပြီးတော့အခုဘိုးစလားဟိုငွေနေကော်မတီရောကျင်းလာတာ။အကြီးမျိုးအနောက်တောင်ပဲ73မိုင်ခန့်အကွာဆိုပြီးတော့မှအဲ့ဒီလိုဘိုးပြုတ်ပြီးလှုပ်တယ်လို့ပြောတာဟို။အဲ့တိုက်ကြီးငလင်ကအရင်တုန်းကကျွန်တော်တို့2019ခုနှစ်မတ်လ13ရက်အဲဒီကလည်းအစာလုပ်ဘူးတယ်အဲဒီကတော့တိုက်ကြီးမျိုးရဲ့အနောက်တောင်ဘက်9မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့လို့ပြောတယ်အဲဒီကတော့ Richter scale က 5.8 နောက်ထပ်2နာရီလောက်ကြာတော့တခါဆက်ပြီးတော့ဆက်လှုပ်တယ်အဲ့ဒီနေရာမှာပဲအဲဒါတော့တိုက်ကြီးမျိုးရဲ့အရှိတောင်ဘက်9မိုင်ခန့်အကွာလေအဲဒီကတော့ 4.7 ပေါ့လေသူကတည့်ရက်ထဲမှာနှစ်ခါလှုပ်တာပေါ့နေရာနည်းနည်းလေးလွဲပြီးတော့အဲဒီကတော့အစာအုပ်တွေလည်းတော်တော်ပြိုတယ်လူတွေလည်းထိခိုက်ဒဏ်ရာရတာတို့ဘာတို့အဲ့လိုမျိုးရှိတယ်အခုလုတ်တဲ့ငလင်ကလည်းဒီညလုတ်တဲ့ငလင်ကလည်းအဲတိုက်ကြီးရဲ့အနောက်တောင်ဘက်73မိုင်ခန့်กว่าဆိုတော့အဲ့ဒီနေရာမှာရှိတဲ့တိုက်ကြီးမျိုးရဲ့အနောက်ဘက်မှာဒီတက်ရွေရှိတာကိုအဲ့ဒီတက်ရွေရဲ့သဘောကြောင့်လုတ်တယ်လို့ပဲပြောရမှာပဲလေ
အရင်လုတ်တာနဲ့အခုလုတ်တာနဲ့ဘာကွာလဲနည်းနည်းပြောပြပေးပါအ
ရင်တုန်းကလုတ်တာတွေကြတော့ဘေးလိုက်သဘောမျိုးခါရမ်းပြီးတော့လှုပ်တာလေပကက်လွဲသလိုမျိုးအခုကျတော့အပေါ်အောက်လှုပ်တဲ့သဘောမျိုးအတန်တွေပါကြားပြီးတုံးတုံးနဲ့တုံးလေးချက်လောက်တောင့်ပြီးတော့မှအလှုပ်ခံရတဲ့သဘောရှိတယ်လှုပ်တဲ့ပုံစံချင်းတော့မတူဘူးဟိုအတန်တွေပါပါတဲ့သဘောရှိတယ်နည်းတော့กว่าလေ 4.1 ဆိုတာအလေအလက်လောက်ရှိတာ哦တိတာခံစားနိုင်တဲ့အနေအထားမျိုးရှိတယ်ငလင်ရဲ့ပြင်းအားလေအခုကျတော့အတန်တွေပါကြားရတယ်အတန်တွေပါပါတဲ့သဘောတော့ရှိတယ်အခါတိုင်းလှုပ်တာအတန်တွေလောက်မကြားဘူးပြင်းအားရမ်းများရင်တော့အတန်တွေပါကြားရမှာပေါ့လေဒီပြင်းအားလောက်နဲ့ရင်တော့လှုပ်တာအတန်တွေပါတိတ်မကြားဒေါ်ဘုံတို့ဘာလို့ပြမလဲအတိုက်တွေပါစောင်းွားလို့ပြောတယ်ဒီတာကီတာတို့ဒေါ်ဘုံတို့ဆိုတာကဘာမှပေါင်နေရှင်းတာပြော့တဲ့နေရာတွေလေအောက်ကမြေသားပြော့တဲ့နေရာမှာရှိတဲ့အဆောက်အဦကပို့ပြီးတော့မှထိခိုက်မှုပိုရှိနိုင်တာပေါ့ပေါင်နေရှင်းမကောင်းတဲ့ ชาเศร้าอูเลยแหละกูจะเชื่อไม่รู้ละไม่ได้ยินเลยอะมาชูนู่นเลยอะกูน่ะก็รู้รอบงเบดูดียูนาบาร์ไอ้เชื่อไปมูกงแล้วมาไปมารู้ชูเศร้าเลยเศร้าเนี่ยสุดยอดจังเลยฟงเสบีเจ้าจ้าเลยดูเลยสิเลย
อินเจเนียร์ภูมิเบราปัญญาเชนเตียวเนี่ยนะจ๊ะยังงงอยู่เนี่ยเศร้าอูเลยเฉยเนี่ยเนี่ยเปียวๆไ
ปบ่ยังงงอยู่เศร้าอูอ่ะรอดีกันไทได้สุดโดมา1980รอบปังปงงานမျိုးမျိုးเนี่ยกันไทได้อ่ะสောက်ขึ้นจ้าบ่ดิไอ้ตรงนั้นဒီစာကြီးကြက်တာတွေဘာရရှိခဲ့ဘူးကွာဒီကွန်ထရိုးတွေပါလေတိတ်မရှိခဲ့ဘူးဖြစ်တော့အရင်တော့ကနိုင်တိုက်ဟောင်းနေတန့်ခိုင်မှုကတော့ဒါစဉ်းစားစရာအများကြီးရှိတာပေါ့လေ။ဟောတန်ကလေးလောက်တဲ့အခါကျတော့ဒီအောင်လေးချင်းအားနေတဲ့အခါမှာတိုက်တစ်ခုကစောင်းပြီးတော့နောက်ထပ်တိုက်တစ်ခုကိုသွားပြီးတော့မိနေတဲ့ပုံစံမျိုးဖြစ်သွားတာပေါ့လေ။တစ်ချင်းတော့ပြုံမကြနိုင်ဘူးဆိုရင်လည်းဒီလိုမျိုးဖြစ်သွားလို့ရှိရင်ဒီအဆောက်ကရေရှည်မှာအဲ့နေရှိတဲ့အနေအထားမျိုးရောက်သွားတာပေါ့အဲ့ခါကျတော့အဆောက်ဦးအနေနေတဲ့လူတွေရောဒီအဆောက်ဦးပိုင်ရှင်တွေရောတော့ဟိုတက်ဆိုင်ရာဒီပေါ့နော်တောင်ရှိတဲ့ဖွဲ့စည်းတွေရောဒီအဆောက်ဦးကိုဆက်ပြီးတော့လူတွေနေထိုင်နေမနေထိုင်နေစစ်ချာစစ်ဆေးပြီးတော့မှဘလို့ပြန်ပြုပြင်ရမလဲဒါမှမဟုတ်လို့ရှိရင်လည်းလုံးဝမနေထိုင်လင်းတော့ဘူးအနေရှိတဲ့အဆောက်ဦးဖြစ်ဆိုင်မုတ်တင်ပြီးတော့ဒီမှာရှိတဲ့လူတို့တခြားတနေရာကိုကြောင်းမိနေဖို့လို့ပါလို့အဲ့လိုလုံးလည်းလောက်ရမှာပေါ့လေ
တော်ကေမြတ်တကဘူမိအင်ဂျင်နီယာဘူမိပညာရှင်ဦးသိမ့်ပိုင်ကိုမေးမြန်းထားတာပါအခုဆက်လက်ပြီးမြန်မာသတင်းတပုတ်ကိုဆက်လက်နှာစင်ရပါမယ်ကမ္ဘာအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာမြန်မာအစိုးရကိုလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုနဲ့အမှုဆွဲတင်လိုက်တဲ့ကိစ္စဟာကမ္ဘာနိုင်ငံအများစုလှုပ်ဖို့ခဲယဉ်ပြီးနိုင်ငံရေးရကြုံတွေ့ရမယ့်အနေအထားတွေကိုရင်ဆိုင်လှုပ်ဆောင်ခဲ့တဲ့ဂမ်ဘီယာဒီမိုကရက်တစ်အစိုးရအသစ်ကိုလေးစားချီးကျူးမိကြောင်းနယူးယောက်အခြေစပ် HRW လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်ခုလိုမြန်မာကို ICJ တရားမှအမှုဖွင့်လိုက်တဲ့အတွက်ရှေ့ဆက်အလားအလာတွေနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်လက်တင်ပြမှာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုအရေးယူအပြစ်ပေးဖို့နဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့မြန်မာအစိုးရကို ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကနိုဝင်ဘာလ17ရက်နေ့ကအမှုဆွဲတင်လိုက်တာနဲ့ပတ်သက်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလိုပြောပါတယ
်။ So Gambia on behalf of the
ဟုတ်တယ်59နိုင်ငံပါဝင်တဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုးစားပြုပြီးဂမ်ဘီယာနိုင်ငံကမြန်မာအစိုးရကိုအမှုဆွဲတင်ရတဲ့အကြောင်းရင်းမှာသူတို့ပြောတာကနံပါတ်1မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးကတွေ့ရှိခဲ့တဲ့အထောက်အထားတွေအရလူမျိုးရေးဒါမှမဟုတ်ဘာသာရေးရကွဲပြားနေတဲ့အတိုင်းအဝန်းတစ်ခုလုံးဒါမှမဟုတ်စိတ်ပိုင်းတစ်ခုလုံးကိုတည်ကျပြည့်စည်အောင်လုပ်ခဲ့တဲ့အတွက်လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ပြစ်မှုမြောက်ကြောင်းနံပါတ်2ရိုဟင်ဂျာတွေပေါ်နောက်ထပ်ပြစ်မှုကျွလွန်မှုတွေမဖြစ်ပေါ်စေရတတ်အောင် ICJ တရားရုံးအနေနဲ့အမိန့်ထုတ်ပြန်ပြီးမြန်မာအစိုးရကိုတားမြစ်ဖို့ဖြစ်ပါတယ်
တရားသူကြီး15ဦးပါတဲ့ ICJ တရားရုံးကနေလာမယ့်ဒီဇင်ဘာလမှာဒီအမှုကိုကြားနာစစ်ဆေးဖို့မျှော်လင့်ထားကြောင်းဂမ်ဘီယာအစိုးရရှေ့နေဖွဲ့ကပြောပါရယ်အဲ့ဒီလို ICJ ကစတင်ကြားနာစစ်ဆေးပြီဆိုတာနဲ့မြန်မာအစိုးရလုံခြုံရေးကောင်စီဒါမှမဟုတ်နှစ်ခုစလုံးစင့်ခေါ်ပြီဆိုရင်တရားရုံးမှာမဖြစ်မနေရင်ဆိုင်ဖြေရှင်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်တွေကပြောပါရယ်တကယ်လို့မြန်မာအနေနဲ့လူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်တယ်လို့ ICJ တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်ရှေ့ဆက်ဖြစ်လာမယ့်အလားအလာနဲ့ပတ်သက်လို့ Brett Adams ကအခုလိုပြောပါတယ
် Well look if the International Court of Justice
ဒီကနေ့မြန်မာဟာလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကို ICJ နိုင်ငံတကာတရားရုံးကတွေ့ရှိမယ်ဆိုရင်မြန်မာအပေါ်ပိတ်ဆို့အရေးယူမှုတွေဟာအခုကျွန်တော်တို့မြင်နေရတာထက်ပိုပြီးထိရောက်ပြင်းထန်မဲ့ဒဏ်ခတ်အရေးယူမှုတွေတွေ့ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ် ICJ ဟာရာဇဝတ်ဝုခုံရုံးမဟုတ်တဲ့အတွက်အဓိကတာဝန်ရှိတဲ့ကာကွယ်ရေးဦးစီးချုပ်နဲ့အခြားသူတွေကိုအရေးယူဖို့ဖမ်းဝရမ်းတော့မထုတ်နိုင်ပါဘူး။တကယ်တော့မြန်မာစစ်တပ်ကလူမျိုးတုံးတက်ဖြတ်မှုကိုကျူးလွန်ခဲ့တယ်ဆိုတာကိုတွေ့ရှိခဲ့မယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်ဘက်ကအလွန်ပြင်းထန်တဲ့အရေးယူမှုတွေကိုကျွန်တော်တို့မြင်ရပါလိမ့်မယ်။ဒါပေမဲ့လူမျိုးရေးကောင်စီအနေနဲ့ဆက်လက်အရေးယူဆောင်ရွက်မယ်အခြေအနေတော့ကျွန်တော်မမြင်ပါဘူး။
ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွေဦးရဲ့အမြင်ကလည်း
အဖြစ်ရှိကြောင်းတွေ့တယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းဥပဒေပြဋ္ဌာန်းချက်အရပြည်တွင်းမှာရုပ်ကျင်စစ်ဆေးပြီးတော့လည်းအရေးယူနိုင်တယ်လို့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်ရှိတယ်။အဲ့တော့အဲ့ဒီအတိုင်းဆက်လက်အရေးယူဆောင်ရွက်သွားရင်ဒီနိုင်ငံတကာတရားရုံးထိကြောက်လာစရာအကြောင်းမရှိဘူးပေါ့။အရေးယူထားပြီးသားအမှုတွေရှိပြီးဖြစ်တယ်လို့နောက်ထပ်စက်တွေရှိလို့နောက်ထပ်တွေ့ရှိချက်တွေပေါ်မှာအရေးယူဖို့ဖြစ်လာတယ်ဆိုရင်လည်းကျွန်တော်တို့ပြည်တွင်းမှာရှိတဲ့အစိုးရကိုယ်တိုင်ကနိုင်ငံတကာဥပဒေကိုလိုက်နာမယ်၊ဒလိထုံးနှံနေရ line na ပြီးတော့ပြည်တွင်းတရားရုံးမှာအဖြေစီရင်ပြီးတော့အဖြစ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်။မွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာဟာအနောက်အာဖရိကနိုင်ငံငယ်တစ်ခုဖြစ်ပြီးလူဦးရေနှစ်တန်းကျော်ပဲရှိပါတယ်။ဒါပေမဲ့လက်ရှိဂမ်ဘီယာအစိုးရတစ်ဟာဒီမိုကရက်တစ်အစိုးရဖြစ်ပြီးသူတို့ကိုယ်တိုင်အာဏာရှင်စနစ်နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံရှိခဲ့တယ်လို့ Brett Adams ကပြောပါတယ
်။ But it is rare. And it's, the reason it's rare is not because there hasn't been genocide. It's because...
ဂမ်ဘီယာအစိုးရလည်းမျိုးအချင်းကိုအပင်ပန်းခံစူးစမ်းပြီးနိုင်ငံရေးရလည်းအန္တရာယ်များတဲ့ကိစ္စမျိုးကိုရင်ဆိုင်ပြီးလုပ်တဲ့အစိုးရမျိုးအလွန်ရှားပါတယ်။နိုင်ငံတကာတရားအုံးလိုမျိုးမှာနိုင်ငံအချင်းချင်းအမှုရင်ဆိုင်ရတာမျိုးနိုင်ငံအများစုကကြိုက်နှစ်သက်တာမဟုတ်ပါဘူး။ဒါပေမဲ့ဂမ်ဘီယာနိုင်ငံကအစိုးရအသက်မှာအလွန်ဆိုးရွားတဲ့အာဏာရှင်စနစ်နဲ့လူခွင့်ရေးပြဿနာတွေကိုသူတို့ကိုယ်တိုင်ရင်ဆိုင်ခဲ့ရတဲ့အတွေ့အကြုံတွေရှိထားပါတယ်။အခုဒီမိုကရေစီရွေးကောက်ပွဲကနေအနိုင်ရလာတဲ့အစိုးရအသက်မှာတာဝန်ထမ်းဆောင်နေတဲ့ရှင်နေကျောက်ဟာလူခွင့်ရေးစံပြပုဂ္ဂိုလ်တူပါအခုလိုနိုင်ငံတကာတရားရုံးမှာအမှုဖွင့်တရားစွဲဖို့ဂမ်ဘီယာကဥဆောင်ပြီးလုပ်ခဲ့တာကိုကျွန်တော်တို့အလွန်ပဲချီးကျူးထောက်ပံ့ပြုပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းမရှိတဲ့မြန်မာအစိုးရကတော့အခုလိုရခိုင်ပြည်နယ်မြောက်ပိုင်းပြဿနာမှာနိုင်ငံတကာတရားရုံးတွေခုံရုံးတွေပါဝင်ပတ်သက်စရာမလိုကြောင်းနဲ့ကိုပိုင်ဖွဲ့စည်းထားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်နဲ့ကင်တွဲဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားတာပါ1948ခုနှစ်ကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူညီချက်ကိုမြန်မာက1958ခုနှစ်မှာလက်မှတ်ရေးထိုးထားပါတယ်ဒီသဘောတူစာချုပ်အရအခြားနိုင်ငံတနိုင်ငံအနေနဲ့သူတို့လိုက်နာရမယ့်တာဝန်ကိုချိုးဖောက်တယ်လို့ယူဆရဆိုရင် ICJ နိုင်ငံတကာတရားရုံးအနေနဲ့ကင်တွယ်တရားစီရင်ခွင့်ပေးထားတဲ့ပြဋ္ဌာန်းချက်ပါဝင်နေပါတယ်အခုဂမ်ဘီယာနိုင်ငံကဒီပြဋ္ဌာန်းချက်နဲ့အညီမြန်မာကိုစာချုပ်ချိုးဖောက်မှုနဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးမှာအမှုစွဲတင်လျှောက်ထားခဲ့တာဖြစ်ပါတယ် ICJ တရားရုံးအနေနဲ့မြန်မာအမှုမတိုင်ခင်ဆာဗီးယားနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့ဘော့စနီးယားနဲ့ဟာဇီဂိုဗီနာက1993ခုနှစ်မှာအမှုဖွင့်တိုင်ကြားခဲ့တဲ့အမှုမှာဆိုရင် ICJ ဘက်က၄နှစ်ကြာစုံစမ်းစစ်ဆေးခဲ့ပြီးဘော့စနီးယားဘက်ကအနိုင်ပေးခဲ့တဲ့မှတ်တမ်းရှိခဲ့ပါရဲ့ရှင
်။မအင်ဂျင်နီယာတင်ဆက်သွားတာပါ။အခုတော့အရှေ့လက်ပိုင်းဒေသကသတင်းတစ်ပုဒ်ကိုဆက်လက်တင်ပြကြပါမယ်။အစ္စရေးတို့ကဂါဇာကမ်းမြောင်ဒေသကအစ္စလာမစ်ဂျီဟတ်စစ်သွေးကြအဖွဲ့ရဲ့အစီအမံကောင်းဆောင်တူကိုလေကြောင်းကနေတိုက်ခိုက်လုကြံတပ်ဖြတ်လိုက်တာကြောင့်အဲ့ဒီအဖွဲ့က rocket dome 200ကျော်ဖြစ်လို့ပြီးအစ္စရေးကိုလက်တုံပြန်နေပါတယ်အခုလိုလက်တုံမပြန်ခင်အစ္စရေးတို့ရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အခုဆိုရင်အနည်းဆုံးလူ10ဦးသေဆုံးခဲ့တယ်လို့ပြောပါတယ်အစ္စရေးတာဝန်ရှိသူတွေကတော့အပြန်အလှန်တိုက်ခိုက်မှုတွေရက်တော်တော်ကြာဖြစ်နေဦးမှာကိုမျှော်လင့်ထားကြောင်းဂျေရုဆလင်က Linda Grastein သတင်းပြဖို့ထားတာကိုပြောပြချင်ပါတယ်ခင်ဗျာRocket Dome နဲ့တိုက်ခတ်ခံရပြီဆိုတာကိုသတိပေးတဲ့ Oos Project တွေကိုဂါဇာနာကစွစ်တောင်ပိုင်းဒေသတစ်ခွင်လုံးမှာတစ်ချိန်လုံးကြားနေရတာပါ Israel ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Tel Aviv မြို့ထဲမှာတောင်မှဒီ Oos Project တွေကိုကြားနေရပါတယ်ဒီလို Rocket နဲ့တိုက်ခတ်ခံရလို့ Israel အစိုးရက Tel Aviv မြို့ကနေနိုင်ငံတောင်ပိုင်းတစ်လျှောက်လုံးကျောင်းတွေရုံးတွေအားလုံးပိတ်ထားဖို့ဆုံးဖြတ်ခဲ့ရပါတယ်ဒါဟာ2014ခုနှစ်ကအစ္စရေးနဲ့ဟာမတ်စ်တို့အကြတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းပထမဆုံးအကြိမ်ပိတ်ခဲ့ရတာပါ။တစ်ချိန်တည်းမှာပဲအစ္စရေးတို့ရဲ့ Iron Dome တပ်မတိကွန်ချာဒုံးကြီးကာကွယ်ရေးစနစ်ကလည်းဒါဇင်နဲ့ချီတဲ့ဒုံးတွေကိုတရဇက်ပစ်ချနေရပါတယ်။လွတ်သွားတဲ့ဒုံးတွေကတော့လူမနေတဲ့နေရာနဲ့ပင်လယ်ထဲကျရောက်ပတ်ကွဲတဲ့ဒုံးတွေအများစုဖြစ်ပါတယ်။ဒုံးတစ်စင်းကတော့အိမ်တစ်လုံးကိုထိသွားသလိုစေယုံတယုံလဲနောက်ထပ်ဒုံးတလုံးတန်ခံလိုက်ရပါတယ်။ဘုံစားတွေထီလို့အစ္စရေးတချို့တန်ရာအနေငယ်ရကြတာလည်းရှိပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူးကလူငယ်တဲ့ရက်ကအစ္စရေးတို့လုကြံတပ်ဖြတ်ခဲ့သူဘဟာအဘူအယ်အတာဟာအရင်ကဂါဇာကနေအစ္စရေးကိုဒုံးတွေပစ်ခတ်ခဲ့ရမှာအဓိကတာဝန်ရှိသူလို့ဆိုပါတယ်
။အစ္စရေးဆိုင်ဆာလေစကန်အတမ်ဖကဒဘခီးရ်
အစ္စလာမ်ဂျီဟာဒ်ဘက်အစီအမံကောင်းဆောင်တူဖြစ်တဲ့အယ်အတာဟာအချိန်မရွေးပတ်ကွဲနိုင်တဲ့ဘုံတလုံးဖြစ်တယ်လို့နတညာဟုပြောသွားတာပါ။အယ်အတာဟာအစ္စရေးကိုနောက်ထပ်တိုက်ခတ်မှုတွေလုပ်ဖို့အစီအစဉ်တွေရေးဆွဲနေတယ်လို့လည်းဆိုပါရယ်။သူ့ကိုလှုပ်ကြံလိုက်တာကြောင့်အစ္စလာမ်ဂျီဟာဒ်အဖွဲ့ရဲ့လက်တုံ့ပြန်မှုကိုအစ္စရေးတို့မျှော်လင့်နေတော့မြန်မြန်ဆန်ဆန်ပဲရောက်ရှိလာခဲ့ပါရယ်။အဘူအယ်အတာရဲ့အတုဘက်ကိုလိုက်ပို့ဆောင်နေတဲ့လူအုပ်ကြီးကလည်းဂလဇားချေဖို့အော်ဟစ်ကြွေးကြော်နေခဲ့ပါရယ်။Rocket Dome နဲ့တိုက်ခတ်ခံရတာကိုအစ္စရေးတို့နိုင်အတော်ကြာပဲပြန်လည်မတုံ့ပြန်ခဲ့ပါဘူး။အ အဲ့ဒီနောက်မှာတော့ဒုံးတွေထွက်လာတဲ့နေရာတွေကိုအစ္စရေးတို့ပြန်လည်လက်တုံ့ပြန်ပစ်ခတ်ခဲ့ပါတော့တယ်။ Islamic Jihad အဖွဲ့ကအစ္စရေးကိုအခုလိုတိုက်ခိုက်နေတာဟာဂါဇာဒေသကို2009ခုနှစ်ကတည်းကထိန်းချုပ်နေခဲ့တဲ့ Hamas အဖွဲ့အတွက်လည်းစိန်ခေါ်ချက်တရဖြစ်တယ်လို့ Israel အကြီးစားစစ်ဗိုလ်ချုပ်ကြီး Jora Island ကပြောပါတယ
်။ But Islamic Jihad is actually threatening the real ability of Hamas to control Gaza. This is a real opposition.
Hamas အဖွဲ့ Gaza ရေဒါကိုပိုင်ပိုင်နိုင်နိုင်မထိန်ချုပ်နိုင်အောင် Islamic Jihad တွေကအန္တရာယ်ပေးနေကြပါတယ်။ဘာဖြစ်လို့လဲဆိုတော့ Hamas တွေကသူတို့ရဲ့တကယ်အတိုက်ခံတွေဖြစ်လို့ပါပဲ။ဒါကြောင့်အခုသူတို့ဒီလိုအခက်အခဲတွေ့နေချိန်မှာတရားနဲ့တရားဆွေးနွေးစကားပြောဆိုကြဖို့ကြိုးစားနေကြပါတယ်။ဒီလို Hamas တို့ကြိုးပမ်းနေတာတွေအောင်မြင်လိမ့်မယ်လို့ Israel တို့ကလည်းယုံကြည်နေကြတယ်။
အခုချိန်မှာ Hamas တို့ကအခြေအနေကိုတည်ငြိမ်အောင်ကြိုးစားနေတာပါ။ Islamic Jihad အဖွဲ့ကို Iran တို့ကငွေကြေးထောက်ပံ့ပေးနေရမှာစီးရေးစွန့်ရည်တိတိတသားတိုးတက်တည်ဆောက်နိုင်ခဲ့တယ်လို့လည်းညင်းစားဗိုလ်ချုပ်ကြီး Alat ကယုံကြည်နေပါတယ်။အရင်ကလည်းဒီလိုအပြန်အလှန်တပ်ဖြတ်တိုက်ခတ်မှုတွေ Israel နဲ့ Hamas အဖွဲ့အကြားဖြစ်ခဲ့ဖူးပါတယ်။ Israel တာဝန်ရှိသူတွေအနေနဲ့ပဋိပက္ခကျပြန့်သွားမှာကိုမလိုလားဘူးဆိုတဲ့စကားကို Hamas တွေကိုအသိပေးထားပါတယ်။rocket dome တွေပစ်ခတ်နေတာရက်ဆိုင်တာနဲ့ဂါဇာကိုတိုက်ခိုက်နေတာကိုလည်းရက်ဆိုင်ဖြစ်မယ်လို့ Israel တို့ကပြောနေကြောင်းပါခင်ဗျာ
ဒီ American တမ်းမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့ကမ္ဘာမီဒီယာတွေနဲ့ဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မတ်အီတန်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံကကျွန်းစနစ်ဆွန့်ထင်းနေတဲ့ပစွန်းတွေကိုဘယ်လိုလုပ်စားနိုင်မှာလဲဆိုတဲ့အကြောင်းစနစ် Arden Macquet ကရေးသားတဲ့ဆောင်းပါးကို The Guardian.com မှာဖတ်ရပါတယ်။မြန်မာနိုင်ငံကပင်လယ်ဇာတွေကိုဥရောပစီကိုတင်သွင်းမှုတိုးမြှင့်ဖို့ဆွေးနွေးနေတယ်လို့လည်းထောက်ပြထားတာပါ။ပင်လယ်ဇာလုပ်ငန်းမှာကျွန်းစနစ်ဖြစ်ပေါ်နေရတွေကိုတော့လွတ်လွတ်ရှုထားလို့မရဘူးလို့ဆိုပါတယ်။ထိုင်းနဲ့တခြားနိုင်ငံတွေကငါးလုပ်ငန်းမှာအတင်းအဓမ္မခိုင်းစေမှုနဲ့ကျွန်းစနစ်ဖြစ်ပေါ်နေရတွေကိုဒီနှစ်ပိုင်းတွေအတွင်းမှာမေးမောင်းထိုးပြထားပေမဲ့မြန်မာနိုင်ငံကငါးလုပ်ငန်းပေါ်မှာတော့အာရုံစိုက်မှုနေနေတယ်လို့ဆိုပါတယ်။အနေနဲ့များတဲ့မုဒ္ဓမပင်လယ်ကွေ့မှာမြားကြတဲ့တံခါးသေးတွေအတွက်တန်ကြီးပြတာနည်းလို့တဲ့အတွက်ဒါဟာနိုင်ငံတကာစံနှုန်းနဲ့ကြည့်ရင်ကျွန်းစနစ်ဖြစ်နေတယ်လို့ထောက်ပြထားပြီးတော့အတင်းအဓမ္မခိုင်းစရာတွေနဲ့အသက်၁၀နှစ်အောက်ကလေးငယ်တွေကိုအလုတ်ခိုင်းတာတွေနဲ့ပတ်သက်ပြီးတော့လေဝေဖန်ထားပါတယ်။ဥရောပနိုင်ငံတွေကိုပင်လယ်ဇာတင်ပို့နိုင်ဖို့ရေရှည်ခံနိုင်မဲ့နည်းလမ်းတွေတင်ပို့သူနဲ့ထုတ်လုပ်သူတွေကြားမှာညှိနှိုင်းဖို့အတွက်မြန်မာဆွေရကဆွေးနွေးနေတယ်လို့လည်းရည်သားထားပါတယ်။မြမငါးလုပ်ငန်းအတွင်းမှာအလုပ်သမားတွေအပေါ်ကောင်းကောင်းမွန်မွန်ဆက်ဆံအောင်လို့ပြုပြင်ပြောင်းလဲမှုတွေနဲ့ဖြည့်ရှင်းလို့မရသေးရမြန်မာနိုင်ငံကပင်လယ်ဇာတွေမှာကျွန်းသွေးတွေစွန့်နေမှာကိုဥရောပအနေနဲ့နားလည်သင့်တယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။မြန်မာစစ်တပ်ကကိုကျိုးရောက်အောင်လုပ်နေတယ်ဆိုတော့ခေါင်းစဉ်နဲ့ Elise Carlson Rainer နဲ့ Anish Goel တို့ရေးသားထားတာကို foreignpolicy.com မှာဖတ်ရပါတယ်။လူမျိုးတုံးတပ်ဖြတ်မှုတွေဆက်လက်ပြီးတော့ဖြစ်ပွားနေမှုအပေါ်မှာကုလသမဂ္ဂကတတိပင်းနေတဲ့ဒီချိန်ထဲမှာပဲမြန်မာအနေနဲ့ပြီးခဲ့တဲ့နှစ်30အတွင်းမှာလှုပ်ဆောင်လာတဲ့လုံခြုံရေးမူဝါဒတွေကအခုအညီဖြစ်ရလားဆိုတာကိုတည်တည်ချာချာပြန်ပြီးတော့စဉ်းစားသုံးသပ်တယ်လို့ထောက်ပြထားပါတယ်။မြန်မာပြည်သူတွေကိုဆက်ပြီးတော့တိုက်ခိုက်နေတာကမြမအမျိုးသားလုံခြုံရေးကိုမြန်မာစစ်တပ်ကပဲထိခိုက်နေတာလို့ထောက်ပြထားပါတယ်။အမျိုးသားရေးနဲ့ဘာသာရေးအစွဲရှိသူတွေအထူးသဖြင့်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုမြန်မာပြည်တွင်းမှာတရားမဝင်စေစင်မျိုးဆက်နေလာသူတွေလို့မြင်ကြတာပါ။ရိုဟင်ဂျာတွေအကုန်လုံးမြန်မာပြည်ကနေထွက်မသွားမချင်းမြန်မာစစ်တပ်ကဆက်ပြီးတော့ဖိအားပေးနေအောင်ပဲပုံရတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။တကယ်တော့လူသားချင်းစာနာထောက်ထားမှုရည်ရွယ်ချက်နဲ့ရိုဟင်ဂျာတွေအပေါ်တိုက်ခိုက်နေရတွေကိုမြန်မာစစ်တပ်အနေနဲ့ရက်ပြီးတော့တိုင်းပြည်လုံခြုံရေးနဲ့တည်ငြိမ်ရေးရလိုတဲ့ရည်ရွယ်ချက်နဲ့မြန်မာခေါင်းဆောင်တွေဥတီကျဲပြောင်းဖို့လိုမယ်လို့ရည်သားထားတာကိုဖော်ပြပါရရှင်
။ကမ္ဘာသတင်းနဂါမြန်မာသတင်းကောက်နှုတ်ချက်ကိုမအီတန်စင်တင်ပြသွားတာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ငံဝက်စာအစီအစဉ်တွေကိုလိုက်တိုမီတာ30နဲ့40 48တို့အပြင်လိုက်လံမီတာ190 kHz 1905ကနေလည်းတိုးချက်နားဆင်နိုင်ပါရခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့ရရှိများခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီခန့်တင်ဆက်ပေးနေပါတယ်။ဒီစင်စင်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 32 40 48 တို့အပြင် line meter 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာပတ်စင်ထုတ်လွှင့်နေတဲ့ direct line အစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားရပါမယ်
။ကျမတို့အားလုံးရဲ့နေ့စဉ်လူမျိုးဘဝမှာအကြောင်းအရာအမျိုးမျိုးနဲ့အခက်အခဲမျိုးစုံ၊စိတ်ညစ်စရာမျိုးစုံ၊ဝမ်းနည်းအားငယ်စရာတွေ
အပြည့်အစုံကိုမကြခင်နားဆင်ကြရမှာဖြစ်ပါတယ်။အခုတော့အရင်ဆုံးကိုသားညုံတင်ဆက်တဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်မှာရွေးကောက်ပွဲနဲ့အာရယာပါတီရဲ့ခြေလှမ်းဆွေးနွေးချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒိုက်ရိုက်လေးလိုင်းအစီအစဉ်ကနေတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအချူကာလနဲ့အာရယာပါတီရဲ့ခြေလှမ်းမှာလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်။မြန်မာလူမျိုးအများစုထောက်ခံမှုနဲ့အာဏာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူလူကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီ။လာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်းပြူ၊ကိုင်းပြူအနိုင်ရနိုင်ပါမလား။ဒါပေမဲ့လည်းအကဲဆတ်မှုတွေရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းနေနဲ့ပတ်သက်ပြီးတော့အများဆောင်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်။ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံရေးလ ీల တုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါလေခင်ဗျာ။နောက်တူကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတက်ဆွေဖြစ်ပါလေ။နှစ်ဦးစလုံးဒီတိုင်းပုံကိုရောက်နေပါလေခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါလေခင်ဗျာ။ကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ရင်ဒီမတိုင်ရင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်တချို့နိုင်ငံရေးပါတီကကန့်ကွက်တာတွေလည်းကြုံရပါလေခင်ဗျာ။အဲ့ဒါကNLD ပါတီရဲ့ခြေလှမ်းတရက်လို့ပြောနိုင်ပါလားအရင်ဆုံးအကိစ္စလေးမေးချင်ပါတယ
်ကျွန်တော်မြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှရေးကြည့်ပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှများတတ်တာနေဒီရွေးကောက်ပွဲကိုကျင်းပနိုင်ဖို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့တော့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်။ဆိုလိုချင်တဲ့သဘောကတော့ဒါမဲ့တော့2020ရွေးကောက်ပွဲမှာမဲပေးသူရာဂိုင်နှုန်းကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးသက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲပုံမှာပါသက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ဒီအောင်သူရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်မဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးမယ်လူငယ်မဲဆန္ဒရှင်၅ဆန္ဒရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်ဒါမျိုးတွေကိုနော်ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်မယ်လို့မြင်ပါတယ်ဗျ
ဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ယက်တီမှုနဲ့ပတ်သက်လို့ကိုရံမျိုးသိန်းရဲ့တုံ့တက်ချက်သိကြပါလေ။ဘာဖြစ်လို့ဆိုတော့တလောကရွေးကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးဖြစ်ဒီ NLD ပါတီကလည်းလာမယ့်ရွေးကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပေးခွင့်ဆိုတဲ့ကိစ္စပါပြင်ဆင်ချက်မှာပါလာပါလေ။အဲ့တော့တိုင်းသားပါတီကချင်းပါတီတွေကကန့်ကွက်တာလည်းကြုံရပါလေ။အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့ခုအနေထားတရားလွတ်လပ်မှုရှိမရှိကိုရံမျိုးသိန်းရဲ့တုံ့တက်ချက်ဘယ်လိုများရှိပါလဲ။အ
ဲကျွန်တော်မြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလုံးအဆောင်ရွက်ချက်တွေဟာတော့ဟိုမေကွန်ဆုံးစီယာဖြစ်တဲ့ပုံလေးအဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်ဆင်တာတွေကြောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေနော်တိုင်းရင်းသားပါတီတွေနဲ့နော်ညှိနှိုင်းဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေနော်တုံ့တက်ချက်တွေအဲ့ဒါတွေကိုရယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ထောင်စုရနိုင်မှုလိုအပ်တယ်လို့မြင်ပါတယ်။ဒါနဲ့လက်ရှိတော့ပြည်ထောင်စုမှာ ဒီကနေ့ပါတီတွေဈာမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတာတွေရွေးကောက်ပွဲတစ်ခုကိုတော့ကမကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့အဲဒီဘက်မှာစိုးရိမ်ပြည်ပမှုတွေရှိနေတာတော့အဲအခင်ရှားတွေ့ရပါတယ်။
ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ခံကဏ္ဍပေါ့လက်ရှိအာဏာရအန်ဒီပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့တော့ရမျိုးသိမ်းဘယ်လိုများမြင်မိပါလဲခုနေထားမှာအဲကျွန်တော်အမြင်ကတော့လက်ရှိအာဏာရအန်ဒီအလို့သားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌအဲပြောတဲ့ဒီစကားတွေအများကြည့်မယ်ဆိုရင်တော့လက်ရှိအာဏာရအန်ဒီအလို့သားဒီမိ
ဒီလိုလိုတို့နောက်ကျမရဖနောက်အောက်ချီပြည်သူလူထုကနေမထောက်ခံပြီးတော့တကယ်လည်းပဲအရေးချင်းပြေးွားတယ်ကိုယ်စားလေလောင်းတွေကိုလူဝါဒတွေစီးရင်စီကန်းနေနဲ့အညီရွေးချယ်တင်မြောက်နိုင်ဖို့ကျိုးစားလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါတယ်အဲဒီလိုကျိုးစားလာနိုင်မဲ့ဆိုရင်ကိုယ်စားလေလောင်းတွေအပေါ်မှာမင်းဆန်းအရှင်ကြီးရဲ့စိတ်ဝင်စားမှု
ပေါ်များလာမယ်ဆိုရင်ဘယ်ဘက်သူရကိုင်းလို့လဲပုံပြီးတက်လာနိုင်ပါလေ။နောက်ပြီးတော့လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲလားဆိုအထောက်အကူပြုနိုင်လေးမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ဟုတ်ကဲ့။အရေးရွေးကောက်ပွဲ2019ရွေးကောက်ပွဲတုန်းကဒီဒေါ်စန်းစုကြည်ကတစုံတရာလူလူကြားထဲမှာလူကြိုက်များပါတယ်။သူကိုယ်တိုင်နေရာတော်များများဆင်းပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ပြီ
ဒီပါတီစီယုံရေးလုပ်ငန်းတွေကိုအခြေခြေပြက်ပြက်လုံနိုင်မဲ့အနေထားမျိုးတော့ရှိပါတယ်အထူးသဖြင့်တော့ကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အလေးပေးအယုံဆိုင်ပြီးတော့မဲဆွဲစီစဉ်မှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်။နောက်တိုင်းဒေသတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်တိုင်းဒေသပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီကိုဖွဲ ြန်ရဖို့တော့မနေစူးစမ်းမယ်အနေအထားမျိုးရှိပါတယ်အဲ့တော့အထူးသဖြင့်တော့နားမယ့်ရွေးကောက်ပွဲမှာအဲဒေါ်ဆန်းစုကြည်ကိုယ်တိုင်လက်ဆွဲစည်းရုံးတာမျိုးဖြစ်လာနိုင်ပါတယ်နောက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီး9ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်နောက်ပြီးတော့အဲကျွန်တော်အမြင်အားဖြင့်ဒီတော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျတာတွေအပြညာတတ်တွေချားမအောင်အလေအနက်လွားတွေချားမအောင်တော်တော်ချေချေပြန့်ပြန့်ဖြစ်နေတော့လေပဲရက်ရှိအချိန်မှာဟောဒွင်းချက်အစီအရာမရှိတဲ့အချိန်တခုလို့တော့ဒီမဲဆန္ဒရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့ပြုပြင်ကြောင်းလဲမှုတွေဟောကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မဲဆန္ဒစည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်အလုံးလာနိုင်မယ်ဆိုရင်ဟောဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့ကောင်းပြူကမ်းပြူအနိုင်ရဖို့အလားအလာရှိနေတယ်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပင်တိုင်းဆွေးနွေးပြီးမယ်ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျဆရာဒေါက်တာတင့်ဆွေခင်ဗျခုနကဆွေးနွေးသွားတဲ့ကိစ္စပါပဲအခုဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အဓိက energy ပေါ့နော်အာနာယ energy ပါတီရဲ့ယူကော့ပွဲနဲ့ပတ်သက်လို့ခြေလှမ်းနေတဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ကိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျပ
ထမဆုံးအချက်ကယူကော့ပွဲကော်မရှင်အရင်ကယူကော့ပွဲကော်မရှင်နဲ့မတူတဲ့ယူကော့ပွဲကော်မရှင်ဖြစ်ပါတယ်ဒီယူကော့ပွဲကော်မရှင်ကနေပြီးတော့ပြည်ပြင်ကြောင်းလမ်းမှုဒီနောက်ကအစ်စ်လောက်တာတွေကိုကြည့်လို့ရှိတယ်ဒီလိုရတဲ့ဟာယူကော့ပွဲကော်မရှင်တည်းရဲ့အနေနဲ့အရင်ကမာယွန်းရဲ့ကဆွဆွခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုကြိုးစားမှုလို့ပဲကျွန်တော်ကမြင်တယ် MLD ပါတီလာမဲ့ယူကော့ပွဲအနေနဲ့ရေးထွက်မဟာပြည်ဝတ်ရဲ့ဒီမဲ့လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျာဒါပြမချင်ပါခင်ဗျာနောက်ယူကော့ကွန်ဆန်တာထားပြီးတော့အဲ့ဒီဟာ2020ယူကော့ပွဲအတွက်ပြင်ဆင်မှုတွေကတော့2015-2016တုန်းကအာနေဂျက်ဒီကိုအဲ့ဒီပါတီကိုလိုက်ပါတိတဲ့တွေဒါလည်းကိုပြည်ပြန်ကြောင်းလေးကိုကြိုးစားနေပါမယ်အဲ့တော့တော်တော်များများလည်းအပြည့်အစုံကြောင်းလေးတွေဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်ခမကိုရန်မျိုးတွေဆွေးနွေးကြလို့ပေါ့နော်အဲ့ဒီကိုကိုယ်လည်းလောင်းရင်းချက်မှုတိစားတွေကိုလည်းရပုံပြီးအဲ့တော့ဟို
ဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်မေးချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ငါအန်ဒီပါတီရဲ့စီယုံကြီးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုတိကလုပ်မယ်ဆိုတဲ့သူတို့ရဲ့စီယုံကြီးကိစ္စတွေဖြစ်ပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကပွဲစည်းပုံပြင်ဆင်ရေးက
ဒီတရားဥပဒေစိုးမိုးရေးအဲ့ဒီလိုမဟုတ်နော်အဲ့ဒါမှဆိုရတဲ့အဲ့ဒီတရားဥပဒေစိုးမိုးရေးအဲ့ဒီလိုမဟုတ်နော်အဲ့ဒါမှဆိုရတဲ့အဲ့ဒီတရားဥပဒေစိုးမိုးရေးအဲ့ဒီလိုမဟုတ်နော်အဲ့ဒါမှဆိုရတဲ့အဲ့ဒီတရားဥပဒေစိုးမိုးရေးအဲ့ဒီလိုမဟုတ်နော်အဲ့ဒါမှဆိုရတဲ့အဲ့ဒီတရားဥပဒေစိုးမိုးရေးအဲ့ဒီလိုမဟုတ်နော်အဲ့ဒါမှဆိုရတဲ့အဲ့ဒီတရားဥပဒေစိုးမိ ီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရုံမြင်နေရပါပြီ။နောက်ပြီးတော့မှတဖြည်းဖြည်းနဲ့တိုးတက်သွားမှာပါ။ဒါတစ်ချက်ပါ။နောက် NLD ဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြီးခဲ့တဲ့ခါလည်းကျွန်တော်ပြောဘူးပါလား။ NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါ။တခြားအစိုးရဖွဲ့နိုင်တဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ပါတီကိုကျွန်တော်တို့ရွေးချယ်ပြီးကောင်းရွေးချယ်မှာပါ။ဘာလို့လဲဆိုတော့ဟိုအသင့်အစင်သင့်25ရာခိုင်နှုန်းရောက်နေတဲ့တက္ကသိုလ်ရင်းနဲ့မဟာမိတ်ဒီကရောက်နေပြီသားဖြစ်တဲ့ကြောင့်တန်ခိုင်ပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ NLD ကိုမဲပေးရခြင်းဖြစ်ပါတယ်။ဒါကြောင့်မို့ NLD အစိုးရဖွဲ့နိုင်ဖို့အတွက်ကတော့ NLD ပေါ်မှာပဲမူတည်ပါတယ်။ကျွန်တော်ယူကောက်ဝဲကော်မရှင်ကိုကျွန်တော်တို့ဘာမှမပြောလို့ပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ယူကောက်ဝဲကော်မရှင်နဲ့တာမဲ့ယူကောက်ဝဲကော်မရှင်လို့မြင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ NLD အစိုးရတစ်ခုတည်းလောက်တဲ့အစိုးရကိုမဲပေးမလားဒါမှမဟုတ်ကြောက်ခိုင်ရင်းနဲ့တိုင်းသားတွေပူပေါင်းမညုံပေါင်းအစိုးရကိုမဲပေးမလားပဲစဉ်းစားမှဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာအကူကူလှမောင်ကျေးဇူးများကြီးပါတယ်ခင်ဗျာကျွန်တော်တည်းဒီလိုက်စီစဉ်အတွက်လူတယောက်စာရေးထားတဲ့ဥစိတ်မောင်မိတ်ထလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ပြီးမဲ့လေအတားအဆီးတွေရှိနေပါတယ်ဒါတွေကလည်းသူကရှောင်တင်းနေရပါတယ်တဲ့ကြော်လွားနေရတယ်အားနေချက်တွေကလည်းဖြည့်ဆည်းနေရတယ်အဖြစ်ခက်ရစေးနဲ့ငင်းငယ်ဆွနေပွဲတွေလုံးဝရဆိုင်သွားမတော်အောင်လို့ထိမ့်ပြနေပါလေတဲ့အာဂရိလေစားမှုတိုက်ဖြစ်ယူလေထိပြေရောက်ဆောင်ရပေးနေပါလေတဲ့ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ Dame Enediga, Nyazu Naimavare, Diana Padu, and Nayare Uyi Tula Valime, a cha padinari, Tatipoglari, Padi Tedigaro, Nayabu, Lunevare, Tekan Padi Gigaro, Tinaima Pau, Janaima Miao Pili Melu to Yusavare, Kunasunu Taja in Vitaimave. And not the Ugaro, General Dizunu, Chemave, General Di Pispogani, Macha Yirava, Tuaro Kuma Wema. เปปาร์ตี้เว็บဖြစ်ဖြစ်လက်ရှိမြန်မာပြည်သူတွေရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုတెంပရေချာပါဘူးရတာသူရဲ့အမြင်မှာဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတက်ဆွေကိုပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကပြောသွားတဲ့အထဲမှာအရင်တင်းတိုင်းလောက်ဖြစ်မလားနိုင်ဘူးနောက်တချို့အနဒီပါတီပေါ်အားမရမှုမတည်ကြုံရပါတယ်ခုနကသူတို့ရှေ့မောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာသူတို့မျက်နှာလူလူကိုတెంပရေ
โอเคครับเจตุบาเจ้าเรานอกจากตรอชิตูลีไลบ่บางชื่อบาเลยกูสไลด์ปุยกงกูสไลด์ปุยกงสนิมมีเมียลุยาบาเลย
โอเคอีกสถานะเสียงอะไรเงาเอเนดีอ่ะสั่งปุ๊บก็တော့ไอ้กูไม่ชื่อบาเนี่ยปาร์ตี้ก็ชื่อบาแล้วกูก็เจอท่าเลยไอ้เรื่องก็ตะเกียนท่านเลยอะกูเฉยจ้ะแล้วกูเฉยห่าบ่รู้ขึ้นมาเลยสิเนาะปาร์ตี้ก็เลยชื่อแล้วกูก็ปกกูก็เลยชื่อเลยกูก็เจอละเลยเนี่ยแล้วสนิมมีเลยบาก็เลยสิเนาะกูรู้กูก็เลยลา
ပါတီကျတော့တိတ်အရေးကြီးတယ်။တိုင်းရင်းသားတွေမှာကျွန်တော်ပြောချင်လို့ဆိုတော့တိုင်းနေသားကြီးကတော့သူတို့နိုင်မှာဆိုတော့သိကြတယ်။တိုင်းတော့တိုင်းသားနေနေပြည်နယ်မှာလည်းပဲနိုင်ငံကြနေရာကိုလည်းပဲဇာခိုင်နှုံးနေနေနဲ့နိုင်ပါလိမ့်ဥမာဒင်းနေဆိုရင်တော့ဇခိုင်တောင်ပိုင်းရှင်တွေပဲအထက်ကတော့နိုင်ဥမာပါ။ဆိုတော့ပြောချင်လို့ဆိုတော့အနေဒီကလည်းကြာခုရတော့တော်တော်သင်ခန်းစာရနေပြီ။အရင်2000ကျော်ကတော့ ကျွန်တော်အမြင်ကတော့ရန်ကတ်တာတယ်ဝီမလာပါကျွန်တော်ဥစ္စာနဲ့ရေကောက်ဘွေးကုမ္ပဏီပြီးခါတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိုင်းမရှိတဲ့ဖြစ်တော့အမဒီရေကောက်ဘွေးကုမ္ပဏီကလည်းတရားမျှတမယ်လို့ကျွန်တော်တို့ယူကြည့်တယ်နောက်ကိုယ်စီလောင်းနေရေးချေနေမှာလည်းအချိန်အများကြီးရှိနေသလိုသူတို့အနေဒီကလည်းအဖမ်းပခံတဲ့
ဒီလိုတိတိကျကျလှုပ်လာလိမ့်မယ်ကျွန်တော်အမြင်နဲ့အဲ့တော့2021တော့ဒီလိုဖြစ်လာမလို့ဆိုအနေဒီကပဲဒီအစိုးရဖွင့်နိုင်တော့တဲ့ဥယျာဉ်နိုင်ချင်နိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုမနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ လက်ရှိNLD ပါတီရဲ့တိုင်းသားဒေသကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲချဉ်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိချင်ပါတယ်တကယ်တမ်းပြောတော့တချိန်တော့မဟာမိတ်ပါတီရှမ်းပါတီတို့ဘာလို့မှသူတို့အနံ့ရဖို့အနံ့ရဖို့ကိုပို့ပြီးတော့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိချင်ပါတယ်
ကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာ
နော်တိုင်းလာပါတီတွေကိုလည်းရှုံးနိုင်ပါတယ်နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကိုလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ်အနေအထားမျိုးရှိပါတယ်အဲ့ဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းလာမဟာမိတ်ပါတီတွေနဲ့ပြည်နယ်တွေမှာစီးကင်းထိုးပြီးတော့ပြိုင်နေဆိုရင်မဲပွဲသွားနိုင်မဲပွဲသွားလို့ရှိရင်ဒါဟာလက်ရှိအတိုက်ခံပါတီအတွက်ကိုနော်အားသာချက်ဖြစ်သွားနိုင်ပါအဲ့ဒီလိုဖြစ်ချိန်မျိုးကို2018 ကျွန်တော်တို့ကချင်ပြည်နယ်မြစ်ကြီးကအမျိုးသားလွတ်တော်မဲဆန္ဒနေမှာအဖြစ်ခဲ့တာတွေ့ရပါအကချင်ပါတီရောအဲအန်အဒီပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးတွေ့ရပါတယ်အဲဒီခါကျတော့အဲဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီဖွဲ့ပြုတ်ပါတီခေါင်းဆောင်နေနေနဲ့အမျိုးအမြင်ရှိရှိကြဲကြဲတန့်တန့်တုံ့တက်ပြီးတော့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားမဟာမ တ်ကြုံနိုင်မှသာလျှင်ဟောတိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့အဲလက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့ဘာမိတ်တိုင်းသားပါတီတွေပိုအနိုင်ရဖို့အတွက်ကိုလည်းပဲအတွန်းအားပေးနိုင်မှာဖြစ်ပါလေ
ဟုတ်ကဲ့ကျွန်တော်ဒီမှာတော်ရှိတူရေးလာတဲ့စာလေးဖတ်ချင်ပါတယ်သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါNLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှဲပါတယ်တဲ့ဒါသူ့ရဲ့သုံးသက်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရင်နိုးသိန်းပြောတာကတော့တိုင်းသားဒေသတွေအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်ချင်းပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရုပ်ောက်ဝဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးဟာအဆင်ပြေမှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပတ်တိုက်ခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်ခဏလေးကြာပြန်လောက်ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့ဒေါက်တာတစ်ဆွေကဘယ်လိုမြင်ပါလဲခင်ဗျာရွက်ောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်ခုနကတော့ဒေါက်တာတစ်ဆွေကလူတို့ကတော့မဲပြီးမှာပဲတိုင်းလားဒေသကြီးလည်းပတ်သက်လို့ဒေါက်တာတစ်ဆွေရဲ့အမြင်သိချင်ပါလေ။
ကျွန်တော်မြင်တာကလည်းတိုင်းရင်းသားဒေသကြီးဒုမုတ်တိုင်းရင်းသားကောင်းစဉ်အခုလေးအောက်မှာဗမာပြည်မှာရှိနေတဲ့တိုင်းရင်းသားအားစုအားလုံးကိုထည့်ပြီးတော့တင်းကြီးတက်တာမပတ်လို့ကျွန်တော်ယူဆပါတယ်။ဒီနေ့တခုတင်းနေခြင်းသူကြောက်ရတာလည်းရှိပါတယ်။2015နဲ့မတူတဲ့အခြေအနေကြီးကမတောင်းနဲ့တဲ့အတူမှဖြစ်လာတယ်။အရင်ကတော့မတင်းငင်းလို့ရောက်ပွဲမလို့ရတဲ့ဒေသဟာဒီနေ့တကယ်လို့သာဥပမာရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်တာမလဲဆိုရင် energy နင့်တာမလဲလို့ကျွန်တော်မထင်ဘူးအဲဒါတွေကအကြောင်းတိုင်းမှာလူမျိုးစုနဲ့အားတဲ့ပါတီကိုပူဇော်ပေးသူမဲ့ပေးကြပါမယ်ဒါလည်းတဘာဝကြတယ်ဒါပေမဲ့အဲ့လိုဒေတာတွေမှာရခိုင်မင်းကြီးတွေဆက်ပြီးတော့ဗတ်ကြည့်ပြီးချင်းကြည့်ပေးရုပ်ကပေါ်မလို့ရရင်တိုင်းသားတွေနင့်တာမှာဖြစ်တယ်ဒီတစ်နှစ်တည်းမှာတင်းတင်းနဲ့ငြိမ်းငြိမ်းရလာရင်တော့တိုင်းသားတွေ
ဟုတ်ကဲ့
now energy ကလည်း
တော့စက္ကန့်လောက်ပဲရပါတော့တဲ့အချိန
်တကယ်ကျွန်တော်ကဒီတရားတွေကိုတော့ပြီးတော့ဘယ်လိုမရရအောင်ယူမယ်ဆိုတော့ policy နဲ့ energy ကတော့မလုပ်ခဲ့ပါဘူးတကယ်ကြီး
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရီလိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရန်မျိုးသိန်းဒေါက်တာတစ်ဆွေနဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ပဲပြီးပါခင်ဗျာ
ကိုတာညံတို့တက်ဆက်သွားတဲ့ဒိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရပါဒီအစီအစဉ်ကိုအင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ကြပြီးပါဝင်လို့လည်းဆွေးနွေးနိုင်ကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American တံဘုတ်တုံးနဲ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့တည်ယုံကြည်ရာအစီအစဉ်မှာအလှဆင်ဒီဇိုင်းပညာရှင်ဒေါ်စင်မင်းအေးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါရခင်ဗျာ
မင်္ဂလာပါရှင်ကျမတို့အားလုံးရဲ့ဤစဉ်လူမျိုးဘဝမှာအကြောင်းအရာမျိုးမျိုးနဲ့အခက်အခဲမျိုးစုံစိတ်ညစ်စရာမျိုးစုံ one angi ziari, three da ziari, sare, mjuna, nesi kanzata muzo, luain, luain, the katayan, no, chunguya, kanzaya tapare, the matile, ludare ga, ludatia bimu, a gj, sita jabuare, the matita jabi, the lunia, kukuku, piane, pisang, the lezu rabu, pini, tuyuja, si sengani, the same here with the marishin. สาลัยมากุกุกุสิทธิ์จารย์นี่ล่ะตอนตรีธรรมนี่บ่าวตรีธรรมนี่เจมาแล้วสัสสาเจมาสิทธิ์จารย์เอ้ยไอ้เชิงนั้นล่ะค่ะมีนี่บ่าวเลยกุกุกุเปลี่ยนเลยที่ชอบผู้สนใจจะชาบีเอาไปมาจะมาลุกขึ้นตากังกูเลยว่ะปฐมาตะคูว่าสิสเกยุบไปใส่อ่ะตัวมุชีเอาลุกขึ้นมาเลยชูยินนี่เลยจะมาเยยุบไปใส่อ่ะจะมาอีตัวเสียวันเนี่ยที่ขับยาเลยดิสิสยารีสิปาเลยตีรอจะมาลั่นชอบเต อีกอย่างเราเดวันนั้นกูเนี่ยวิชาบาร์เลยลาเตียมาเลยตั้งแต่จริงๆเนี่ยตุยบาร์เลยดูที่อาตะคุระนั่นเทวันบ้าจะมาจะต้องลีลูกอยู่บาร์เลยคุ้มชินที่บาร์เลยสิ่งสั่งสั่งยาเสียวันเนี่ยจ่ายเลยสามเนี่ยพัดเลยตั้งชินสูเลยตั้งชินน่าท้องเนี่ยเตียนาเลยเทียดียาเลี้ยงยาลูกเลยเตียนาไทยเนี่ยไลฟ์กูเนี่ยกูชินอยู่บาร์เลย เราสุดคู่ก็รอจะมาเจอลูกอาเจ้าโปรเฟชชั่นแนลสกิลดีเทคนิคสกิลริวซึ่งจะมาเจอที่บ้านเลยอันนี้ชอบดีเนี่ยเดียวยังเนาะอุ้งส่งสุดที่ชอบดีสิบกว่าบาทเลยบ้านเลยที่รอหน้าป้าจะมาดีเดียวเอาเลยบ้านเลยที่รอจะมาเอารู้ว่าชุดดีด้วยที่ไหนจะใส่ยาดีกูที่บ้านเลยอันนี้ลูนี่ดีเนี่ยมินี่เอ็ดมูโก้พี่ดีมินี่ก็มินี่ยังจีเอาเลยบ้านเลยมินี่แต่โมโก้มินี่ที่ชีดี
มินิกรมินิยงจิมูชิเจงะกุกุกุเปลี่ยนเลติสาวยามาเยจีโดงโลจะมาเชมาเลยคู่ตุยงเจียกีเซงูนาเซนิจาตุนยาตัวเอจะมาเย็นยาวิมุวานิบิโรตุยงเดียจูชิโกมิโอเลมาเลยจิตุจะมาเลยชิ Burmese@voanews.com
มาโมบิวเอตยองจีอาซีเซนพิบาร์เรวิวเอเมริกันดังก์ซีเซนเรโก้เซปปี้ติสเซนเนวาร์เรอากูบอกเลยว่าเนี่ยมันเป็นทุเรียนเปียกเลยแต่ในซีเซนสามสองโก้มันจะชนะยังไงกูน่าจะไลน์ดูมีดันนั่นเซ่กิโลฮัสติงาติดตัวเนี่ยไลน์ดูมีดันนั่นเซ่กิโลฮัสติดติชเนตัวเนี่ยไลน์ดูมีดันตัวเซ่เนี่ยกิโลฮัสโก้ตงตงอารุกันเนี่ยเปียกเลยน่าเซ่ในบาร์เรคเนี่ย
กรณีนี้มันเป็นเรื่องส่วนใหญ่ในงานการเรียนจริงๆก็มักติดใจจริงๆไปบ้างไหมครับอเมริกันทำอะไรตอนนี้ทั้งหมดยาสูตรนั้นยังส่งเสริมอุปถัมภ์ยาพิจารณาเชื่อมลุ่ดจานามุริโกปุ่นหุ่นสัตว์เดิมบุษย์นี้จีมาเวแต่เมื่อกูทักขันชาเดรีพับลิกันดีการ์โรตู้กูกากเว็บบุตรเด็ดจ้าจ้าพิจารณาจับอะไรอเมริกันงานใจวันนี้ท่านอวันเดินหุ่นเสด็จยูเครนสัญญาอเมริกันเทิดตั้งแต่มาวิลเลียนเทลันเนยูเครนเนี่ยสั่งยิ่งกูจีจ่ายเรื่องจอชแคนโดกูนายเน ပါလက်စတိုင်းစစ်တွေးချအဖွဲ့ရဲ့တပ်မှုအင်ကိုအစ်စရစ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တပ်မှုတေဆုံးသွားခဲ့တဲ့နောက်အပြန်အလှန်ပြစ်ခတ်မှုတွေပြင်းထန်လာပြီးနောက်ထပ်၉ဦးပါတေဆုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုအတွက်ထောက်ထားမဲ့ရေရှောင်ရှားဖို့အတွက်အရင်အမေရိကန်သမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကနေထိုင်권ပြုထားသူတွေကတချို့ဟာဆိုရင်တပိုင်းဝါရင်ရာဇဝတ်သားတွေဖြစ်န
ညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ရေးမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 7 kHz 1683ည line to meter 19 kHz 1563ည line to meter 15 kHz 11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ BOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တော်ရှင်ပေါင်း6000ကျွန်းလန်းချက်မိကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.